ဒီကနေ့ကမြန်မာနိုင်ငံမှာ83နှစ်မြောက်တက်မတော်နေ့ကျင်းပမယ့်နေ့ဖြစ်ပါတယ်ခေတ်သစ်မြန်မာနိုင်ငံရဲ့တမိုင်းတစ်ချောင်းလုံးလိုမှာမြန်မာတက်မတော်ဟာအရေးပါတဲ့အခမ်းအနားမှာပါလာခဲ့တာဒီကနေ့အထိပါပဲလွတ်လပ်ရေးနဲ့အတူပေါ်လာခဲ့တဲ့ပြည်တွင်းစစ်ကအခုချိန်အထိအဆုံးမသတ်သေးနိုင်တာဟာလည်းမြန်မာတက်မတော်နဲ့တိုက်ရိုက်ပတ်သက်နေတာပါတက်မတော်နဲ့ပတ်သက်ပြီးတော့မြန်မာနိုင် အောင်တွဲပြီးတော့ရှိလာနေကြတာပါစစ်တပ်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့တပ်မတော်နေကိုတကုံတယူကျင်းပမှုတွေရှိသလိုတပ်မတော်ရဲ့ရည်တည်ချက်နဲ့လောက်ရက်တွေပေါ်မှာသဘောမချနိုင်တဲ့သူတွေလည်းအများပြားရှိပါတယ်အမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းကရှမ်းစာပေနဲ့ယဉ်ကျေးမှုဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတပ်မတော်နေဆိုတာကိုသူဘလို့မြင်တယ်လဲဆိုတာရှင်းပြပါတယ
်ပမာတပ်မတော်ဆိုတာ1918ခုနှစ်ကတည်းကရှိခဲ့တယ်အင်္ဂလိပ်တွေကဖွဲ့စည်းထားတဲ့ Burma Rifle ဆိုတာရှိတယ်အဲ့ဒီနောက်ပိုင်း Burma Independence Army ပို့ချုပ်အောင်စမ်းဦးဆောင်ပြီးတော့တော်လှန်ရေးစလုပ်ခဲ့တယ်ဂျပန်ကိုတော်လှန်ခဲ့တာပေါ့1945ခုနှစ်မှာတော်လှန်ရေးနေ့ဆိုပြီးအတိအမှတ်ပြုခဲ့တယ်တော်လှန်ရေးနေ့နဲ့တပ်မတော်နေ့ကမတူဘူးဗျအတိတ်ပဲလည်းမတူဘူးအနှစ်တရလည်းမတူဘူးအဲ့ဒီတော်လှန်ရေးနေ့မှာပမာတပ်မတော်ကတော်လှန်တာတစ်ခုပဲမဟုတ်ဘူးဂျပန်ကိုတော်လှန်တာတိုင်းသူပြည်သားအားလုံးပါတယ်လူမျိုးပေါင်းစုံပါတယ်တပ်မတော်နဲ့ပြည်သူနဲ့ပေါင်းပြီးတော့ဂျပန်ကိုတော်လှန်တဲ့အထင်အမှတ်နေ့ရဟာတော်လှန်ရေးနေ့လို့ခေါ်တယ်အခုတပ်မတော်နေ့ဆိုပြီးလုပ်လိုက်တဲ့အခါပြည်သူလူထုတွေကမပါတော့ဘူး
စစ်တပ်ရဲ့အုပ်ချုပ်မှုနှစ်ပေါင်းတော်ကြာအောင်ရှိလာခဲ့တဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲအရဖြစ်ပေါ်လာတဲ့အရသားဆိုရတရက်အခုရှိနေပြီဆိုပေမဲ့လွှတ်တော်ရဲ့25ရာခိုင်နှုန်းကိုစစ်သားတွေကထိန်းချုပ်ထားတာပါမြန်မာတပ်မတော်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့ကချင်မျိုးသားအစည်းအရုံး KNO ရဲ့ထရီတူရင်းမှုကမ်ဖာစာတန်ရဲ့အမြင်ကိုကြည့်ရအောင်ပါ
တပ်မတော်ဟာလူလိုက်ရကြတဲ့ကနေအရေးကြီးတဲ့အခန့်ကဏ္ဍမှာပါတယ်ဆိုတာကျွန်တော်အားလုံးလက်ခံပါတယ်အဲ့ဒီအခန့်ကဏ္ဍမှာပါတင်ပါထိုက်ပါတယ်ဒါပေမဲ့ဒီတပ်မတော်တာအမိတပ်မတော်တာအဖဆိုတာမဖြစ်တင်ပါဘူးပြည်သူသားတွေအမိပြည်သူသားတွေအဖဖြစ်တင်ပါတယ်တပ်မတော်ရင်အားရှိမှတိုင်းပြည်ရင်အားရှိမယ်ဆိုတာလည်းမဖြစ်တင်ပါဘူးသူရင်အားရှိမှတိုင်းပြည်ရင်အားရှိမှဖြစ်ပါတယ်ဒီလက်ရှိတပ်မတော်ဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အထက်မှာရှိနေပါတယ်အဲ့ဒါလည်းမဖြစ်တင်ပါဘူး
တိုင်းဒေသတွေမှာမြမတပ်မတော်နဲ့ဖြစ်နေတဲ့တိုက်ပွဲတွေအခုချိန်ထိရှိနေသေးတယ်ဆိုပေမဲ့လည်းမြမစစ်တပ်နဲ့အပြစ်ခတ်ရက်ဆဲထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေငင်းငန်းရေးယူထားတဲ့အဖွဲ့အစည်းတွေလည်းရှိနေတာကြောင့်တမရော်ရဲ့ငင်းငန်းရေးလောက်ရတဲ့အပေါ်မှာအကောင်းမြင်လို့မရဘူးလားလို့ KNO ကကမ်ဖာစာတန်ကိုမေးကြည့်ပါတယ
်အခုလောလောဆယ်ကတော့ကျွန်တော်တို့အကောင်းမမြင်သေးဘူးခင်ဗျစစ်တပ်ကကျွန်တော်တို့တိုင်းရင်းသားတွေလိုလားတဲ့ငင်းချမ်းရေးကိုခုတုံးလုပ်ပြီးမှတနိုင်ငံလုံးအပြစ်ခတ်ရက်စီးရေးဆိုတဲ့စာချုပ်ကိုသူတို့ဦးစားပေးမှလုပ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်ဘာလို့ဆိုရင်လွန်ခဲ့တဲ့လကပဲ KNU တမဟာငါနေရာမှာသူတို့စစ်ပွဲပြန်ဖြစ်တယ်ခင်ဗျceasefire လက်မှတ်ထိုးထားတာကိုသူတို့ကဒီဒီဇော်နဲ့စောင့်ရှောက်ရမယ်ဆိုတာအဲ့ဒါကိုဖြစ်လို့ဖြစ်တဲ့လူချင်းတဲ့စိတ်ထားရှိတယ်ဆိုတာကိုချင်းချင်းနေနေပြောလို့ရပါတယ်ခင်ဗျာကျွန်တော်တို့ဒီအချင်းတမတော် KIA နဲ့တိခရစီရေးကိုလုတ်ခဲ့ဘူးပါတယ်ဒါပေမဲ့လည်းနိုင်ငံရေးရဖြည့်ရှင်းတဲ့ဟာမပါလာတော့ကျွန်တော်တို့ကဖြစ်ပြန်တိုက်ရပါတယ
်ဒေါက်တာဆိုင်းထွေးမောင်ကတော့မြမတမတော်ဟာနိုင်ငံတော်အတွင်းမှာရှိနေတဲ့တိုင်းရင်းသားအားလုံးရဲ့အကျိုးကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြောင်းလဲလာစေခြင်းနေတာပါ
ဒီတပ်မတော်နေ့ကိုကျွန်တော်တို့အနေနဲ့လည်းကုံယူပါတယ်ပမတပ်မတော်ဟာပြည်ထောင်စုမြန်မာနိုင်ငံတော်ကိုကာကွယ်တဲ့တပ်မတော်ဖြစ်စေခြင်းတယ်အခုအချိန်နေရပြောမယ်ဆိုရင်မြန်မာတပ်မတော်ဟာဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားတွေကကြောက်နေရတဲ့အခြေအနေမှာရှိတယ်ကျွန်တော်တို့အဲ့လိုမဖြစ်စေချင်ဘူးမြန်မာတပ်မတော်ဟာတိုင်းရင်းသားတွေရဲ့စီးပွားရေးလူမှုရေးလုံခြုံရေးအားလုံးကိုအကျိုးပြုစေနိုင်တဲ့တမတော်ဖြစ်စေခြင်းတယ်လို့တိုင်းရင်းသားတရားအနေနဲ့အထူးမေတ္တာရခံပါတယ်လို့
ကချင်တိုင်းရင်းသားကမ်ဖာစာရန်ကလည်းတိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ဥဆောင်ပြီးတော့လုပ်တဲ့မြမတမတော်အဖြစ်ပြောင်းလဲလာစေခြင်းတယ်လို့ဆိုပါတယ
်အခုဖြစ်နေတဲ့ဒီတင်းစစ်ဟာကျွန်တော်တို့တိုင်းရင်းသားတွေရတင်ရထိုက်တဲ့တန်းတူအခွင့်အရေးကိုမရလို့ဖြစ်နေတဲ့စစ်ပွဲတွေဖြစ်ပါတယ်ဒီလက်ရှိတမတော်ဟာကျွန်တော်တို့တိုင်းရင်းသားတွေနဲ့ဆိုလို့ရှိရင်အကူကြီးတော့အဖအရာပေါ့နော်တောင်းယူပြီးမှကျွန်တော်တိုင်းသားတွေကိုရပ်တင်ရထိုက်တဲ့တန်းသူခွင့်ရေးကိုဦးစားပေးမှလုခိုင်းစေချင်တယ
်မြန်မာနိုင်ငံကသတင်းစာတွေထဲမှာဖော်ပြနေကြတဲ့83နှစ်မြောက်တပ်မတော်နေ့ဥတီချက်တွေထဲမှာတော့တနိုင်ငံလုံးထာဝရငြိမ်းချမ်းရေးရအောင်တပ်မတော်ကပူးပေါင်းဆောင်ရွက်သွားမယ် Federal Democracy ပြည်ထောင်စုဖြစ်လာအောင်တပ်မတော်ကဆက်ပြီးတော့ကြိုးပမ်းဆောင်ရွက်သွားမယ်လို့ဆိုပါတယ်နိုင်ငံရေးနဲ့ရောထွေးနေတဲ့တပ်မတော်ဖြစ်ကနေပြီးတော့ ကာကွယ်ရေး ကိစ္စ တည်တံ့ ဆောင်ရွက်မဲ့ တပ်မတော် အဖြစ် ပြောင်းလဲမဲ့ အချက်ကိုတော့ အခုထိ မတွေ့ရသေးပါဘူး
ကိုကြောင်လင်း ပြောပြသွားတာ ဖြစ်ပါတယ်